တော်ရရှိမြတ်ခင်ဗျာခုပြောပြမှာကဟိုးနှစ်ပေါင်း40ကျော်လောက်ကအဖြစ်ပြက်ကလေးပါဒီတော့ကဝင်းဖီမှာမေးစရာများစရာကလေးတခုရှိလို့ငွေချင်းဖြစ်တဲ့ကျောင်းဆရာမသိမ့်သိမ့်ညွန့်စီကိုထွက်ခဲ့ပါတယ်သူ့အိမ်ရောက်တော့သူစေတနာနဲ့အိမ်ခေါ်ပြီးတော့စာသင်ပေးနေတဲ့သင်တန်းကလေးတခုအစမတတ်တတ်သေးလို့မနှီးမွှေးမှထိုင်ရင်စောင့်နေရပါတယ်ဆရာမသိမ့်သိမ့်ညွန့်ကသူ့တပည့်တွေကိုမေးခွန်းတခုမေးလိုက်ပါတယ်သူများတွေအပြစ်ကိုသာမြင်တတ်ပြီးကို့အပြစ်ကိုမမြင်တတ်တာကိုပေါ်ကျူးတဲ့စကားကိုသိကြပါသလားတဲ့နဲနဲတော့ရိုင်းနေတဲ့သဲလွန်စားကလေးလည်းပေးပါတယ်ဒီတော့မင်းကလေးကျောင်းသူတယောက်ကသူများနှကောင်းကနှစ်တွဲလောင်းကြာနေတာကိုသာမြင်ပြီးတော့ကို့မျက်ဝတ်ကိုတော့ကို့ဟာကိုမမြင်ဘူးဆိုတဲ့စကားပါလို့ထပြီးတော့ဖြေပါတယ်ဒီတော့ဆရာမသိန်းသိန်းညုံကအာအဘပြုံးပြီးတော့အဲ့ဒီမင်းကလေးကိုချီးကျူးပါတယ်မင်းကလေးရဲ့အဖြေအမှန်ယုံတာမကပဲမင်းကလေးဟာဒီစကစုမှပါတဲ့နားအကြာရိုက်နဲ့စကလုံးနှလုံးမှတလုံးကိုခြံထားခဲ့ပြီးတော့ကြံတလုံးကိုတော့အတိတ်ပဲတူပေမဲ့နားကြားသက်သာတဲ့နားကြားမရိုက်တဲ့စကလုံးကိုသုံးထားတာကိုချီးကျူးပါကြောင်းပြောပါရဲ့ပြီးတော့မှဒီစကစုနဲ့ပတ်သက်ပြီးတော့ဘာတွေများပြောစရာရှိပါသလဲလို့ထပ်မေးပါတယ်ဖြန့်ကျက်ပြီးတော့အတွေးပွားရအောင်ကျိုးကြောင်ဆင်ញင်တတ်ဖို့အလေးအကျင့်ရအောင်ဆွပေးလိုက်တာပါပဲဒီတော့ယောက်ျားကလေးတယောက်ကသူများနှစ်တွဲလောင်းကိုသာမြင်ပြီးတော့ကို့မျက်ဝတ်ကိုမမြင်ဘူးဆိုတာအပြစ်မဟုတ်တဲ့အကြောင်းကို့မျက်ဝတ်ကိုကို့ဟာကိုဘယ်သူမြင်နိုင်မှာလဲလို့ပြောပါတယ်ဒီတော့နောက်တယောက်ကမှန်ထဲမှာကြည့်ရင်ကို့မျက်ဝတ်လည်းကိုမြင်နိုင်တာပဲလို့ဝင်ပြောပါတယ်နောက်တယောက်ကတော့မျက်ဝတ်ဆိုတာမျက်စိနားနေမှာထွက်တာဖြစ်တဲ့အကြောင်းထွက်ပြီးဆိုရင်လည်းကိုယ့်ဟာကိုမမြင်ရပေမဲ့မျက်ဝတ်ရှိနေတာကိုသိနေတတ်ကြတာပါပဲလို့ပြောပြန်ပါလေဒီတော့ဆ ्याम သိန်းသိန်းညုံကဘာမှဝင်မပြောသေးတဲ့ကျောင်းသူကျောင်းသားကလေးတွေကိုမေးပြန်ပါလေသူတို့အမြင်သူတို့အတွေ့ကိုဝင်ပြောကြဘူးဘာမှပြောစရာမရှိရင်ရှေ့ကပြောသွားတဲ့သူတွေကိုထောက်ခံစကားပြောမလားကန့်ကွက်မလားအဲ့ဒါမျိုးတွေနဲ့လည်းပါဝင်ပြီးတော့ဆွေးနွေးနိုင်တဲ့အကြောင်းလမ်းဖွင့်ပေးပါလေဒီတော့ပထမမိန်းကလေးကဒီစကစုမှာသူများအပြစ်ကိုသာမြင်တတ်ပြီးတော့ကို့အပြစ်ကိုမသိသူတွေအသိဉာဏ်နဲ့သူတွေကိုဖော်ကျူးတဲ့ဇာတ်သားဖြစ်တဲ့အကြောင်းကို့မျက်ဝတ်ကိုမြင်နိုင်သလားမမြင်နိုင်သလားဆိုတဲ့ပြဿနာကိုညှင်းခုံမှုစကစုမဟုတ်တဲ့အကြောင်းသူ့အမြင်ကိုတင်ပြပါတယ်ဒီတော့ဘာမှဝင်မပြောရသေးတဲ့ကြောင်းသားကလေးတယောက်ကလေဥပမာဇာတ်ဟာဥပမာဇာတ်သားဖြစ်တဲ့အကြောင်းအဲ့ဒီဥပမာထဲမှာအသေးစိတ်တွေကိုနှိုက်ပြီးတော့စဉ်းစားနေဖို့မဟုတ်တဲ့အကြောင်းဥပမာမွေးမသေးဒုတ်မကျိုးဆိုတဲ့စကားဟာမပြတ်မသားလုတ်တတ်တာကိုပြောချင်တာဖြစ်ကြောင်းဒုတ်ကိုကျိုးမှဆိုလို့ဖော့ပြီးရိုက်တော့ဒုတ်ကတော့မကျိုးပါဘူးဒါနဲ့မွေးကမသေးပြန်ဘူးမွေးကိုသေအောင်ရိုက်ရင်ဒုတ်ကကျိုးသွားမယ်ဒုတ်ကိုဆုံးရှုံးရမယ်အဲ့ဒါမျိုးတွေကိုမကုံနိုင်မဆုံးနိုင်တွေးနေစရာမဟုတ်ကြောင်းလုတ်ရတစ်ခုမှမပြတ်မသားဖြစ်နေတာကိုသိရရင်တော်ပြီလို့ယူဆကြရမှာဖြစ်ပါတယ်လို့ကြဲကြဲပြတ်မြန်ထားပြောပါတယ်ဒီတော့မှတခြားကျောင်းသူကျောင်းသားတွေလေတယောက်တစ်မျိုးအတွေ့အမြင်တွေဝင်ပြောကြပါတော့တယ်ဆရာမသိန်းသိန်းညွန့်ကတော့ဘယ်သူမှန်တယ်ဘယ်သူမှားတယ်ဆိုတာမျိုးတွေကိုအလောသုံးဆယ်ဝင်ပြောမနေပဲတယောက်တစ်လက်ပြောခွင့်ကိုလေးစားတတ်ဖို့ပွဲထိန်တဲ့အလုပ်ကိုပဲလုပ်ပေးနေပါတယ်အတော်ကလေးညှင်းခုန်ကြပြီးတော့မှပါဝင်ဆင်နွှဲကြသူအားလုံးကိုဆရာမသိန်းသိန်းညွန့်ကချီးကျူးပြီးတော့အတန်းဖြုတ်လိုက်ပါတယ်အားလုံးတက်တက်ကြွကြွနဲ့ပါဝင်ဆင်နွှဲကြတာကိုကြည့်ရတာအလွန်ဝန်းသာစရာကောင်းပါလေဒီတော့မှပဲဝင်းဖေလေကူမေးစရာရှိတာမေးပြီးတော့အိမ်ပြန်ခဲ့ရပါတယ်ဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင်းဖေ